ဥရောပအလဲပိုင်းမှာဒုံးလက်နဲ့ကာကွယ်ရေးစနစ်ကိုရုရှားကထောက်ခံအောင်မဆောင်ရွက်နိုင်ခဲ့ပဲသမ္မတဘော့ရှ်ဝါရှင်တန်ကိုပြန်ရောက်လာခဲ့ပါပြီ။ဆိုရှိပီလဲနဲ့အပန်းဖြေစခန်းမှာသမ္မတပူတင်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်သမ္မတဘော့ရှ်ဟာတင်းနေနေကအင်ကိုပြန်ရောက်လာခဲ့တာဖြစ်ပါတယ်။သူတို့ကိုဆက်ခံမဲ့သူတွေအတွက်ပုံချမ်းကိုလို့ခေါ်တဲ့သဘောတူညီချက်တရားကိုသူတို့လက်ပတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံက9နှစ်အတွင်းဆောင်ရွက်နိုင်ခဲ့တာတွေကိုဒီသဘောတူညီချက်မှာဖော်ပြထားတာပါလို့မစ္စတာဘော့ရှ်ကပြောပါတယ်။ပေါ်လာတဲ့ချက်နိုင်ငံတွေမှာဒုံးလက်နဲ့ကာကွယ်ရေးစနစ်တွေချထားမဲ့စီမံကိန်းကိုထောက်ခံတာတော့သဘောတူညီချက်ထဲမှာမပါရှိခဲ့ပါဘူး။ဒုံးလက်နဲ့စန့်ကျင်စနစ်တရပူးပေါင်းဆောင်ရွက်ဖို့ယူဆတရအတွက်မူပေါင်းတရကိုဒီသဘောတူညီချက်ကထောက်ခံပေးထားတယ်လို့မစ္စတာဘော့ရှ်ကပြောပါတယ်။ဒုံးလက်နဲ့ကာကွယ်ရေးစနစ်နဲ့နေတိုးတိုးချက်လာတာအပေါ်ရုရှားကစိုးရိမ်မကင်းဖြစ်တာကိုမစ္စတာဘော့ရှ်နားလည်နိုင်လိမ့်မယ်လို့သူယုံကြည်ပါကြောင်းမစ္စတာပူတင်ကပြောကြခဲ့ပါတယ်။ဘူခါရက်စ်မြို့နေတိုးထိပ်သီးအစည်းအဝေးတက်ပြီးမစ္စတာဘော့ရှ်ကဆိုရှိအပန်းဖြေစခန်းကိုလာခဲ့တာပါ။ဂျော်ဂျီယာနဲ့ယူကရိန်းတို့အတွက်ဖွဲ့ဝင်ဖြည့်ရေးဖွင့်ပေးဖို့နေတိုးယုံကြည်လက်ခံလာအောင်သူမဆောင်ရွက်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်ကိုနေတိုးကထောက်ခံလာအောင်တော့မစ္စတာဘော့ရှ်ကဆောင်ရွက်နိုင်ခဲ့ပါတယ်။